မြန်မာနိုင်ငံမှာလုံခြုံရေးနိုင်ငံရေးနဲ့စာနာမှုဆိုင်ရာအခြေအနေတွေဆိုးရွားလာတဲ့အပေါ်အထူးစိုးရိမ်မိကြောင်းအမေရိကန်၊ဩစတြေးလျ၊ဂျပန်နဲ့အိန္ဒိယနိုင်ငံတို့ပါဝင်တဲ့ကွတ်အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခန့်တွေနဲ့မတည်ငြိမ်မှုတွေဟာဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဆိုးရွားတဲ့တက်ရောက်မှုဖြစ်စေတယ်လို့လည်းဂျပန်နိုင်ငံတိုကျိုမြို့မှာရောက်နေတဲ့ကွတ်အဖွဲ့နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံပွဲအပြီးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရေးမတရားဖမ်းဆီးခံထားရသူအလုံးကိုလွှတ်ပေးရေးဘေးကင်းပြီးအဟန့်တားကင်းတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိရေးနဲ့တက်ဆိုင်သူအလုံးပါဝင်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေကတဆင့်အကျက်တဲတွေဖြည့်ရှင်ရေးအလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေဖို့ကိုလည်းတိုက်တွန်းထားပါတယ်။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်နဲ့အညီအာဆီယံဥက္ကဋ္ဌနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်တို့ရဲ့အပြုသဘောဆောင်တဲ့ကြိုးပမ်းမှုတွေကိုလည်းထောက်ခံအားပေးကြောင်းပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်အိမ်နီးချင်းနိုင်ငံတွေမှာစိုက်ဘာရာဇဝတ်မှုတွေတရားမဝင်မူရစ်ဆေးဝါးကုန်သွယ်မှုနဲ့လူကုန်ကူးမှုအပါအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေတိုးပွားလာနေတဲ့အပေါ်ကိုလည်းစိုးရိမ်ကြောင်းပြောထားပါတယ်။စစ်ကောင်စီအတွက်လေရင်စီနဲ့စစ်လက်နက်ပစ္စည်းတွေတင်သွင်းနေတာတွေကိုလည်းတားဆီးဖို့ကိုလည်းကွက်အဖွဲ့ကမြစ်တာရက်ခံထားသလိုမြန်မာပြည်သူတွေလက်တွေ့ကြပြီးအပြုသဘောဆောင်တဲ့ရေရှည်အတွက်အဆင်ပြေမဲ့အကူအညီမှုတွေကိုလည်းဆက်လက်ပံ့ပိုးကူညီသွားဖို့ကိုလည်းထပ်လောင်းကြေညာပြုပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။